ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိလွယ်လင်းတကူစစ်ဆေးနိုင်မယ်စနစ်မြန်မာနိုင်ငံမှာသာမကကြံနိုင်ငံကြီးတွေမှာပါထုတ်လုပ်နိုင်မှုမရှိသေးဘူးလို့အမေရိကန်ပြည်ထောင်စုကကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကပြောပါရယ်ဒါပေမဲ့ဒီကနေ့မှာကျန်းမာရေးအသည့်နိုးကြားလာမှုသတင်းကိုမထိန်ချံပဲအချက်လက်တွေကိုအစောတလင်ဖြန့်ချိနိုင်မှုတွေကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးမှုနှုန်းဟာ SARS ရောဂါထက်ပိုပြီးလျော့နည်းလာတယ်လို့ဆိုပါရယ်နယူးယောက်မြို့ Wick of Heights ဆေးဝါးကုသမှုဌာနဒုဥက္ကဋ္ဌကူးစက်ရောဂါအထူးဒေါက်တာဇီယာတက်ကိုဆက်သွယ်မေးမြန်းရမှာသူကအခုလို့စပြောပါတယ
် commercial available test kit လို့ခေါ်တာပေါ့နော်ဒီနိုင်ငံမှာရှိတဲ့တက်ခွဲခန်းတွေမှာတော့မဒီ test kit မရှိပါဘူး commercial အဆင့်ကိုရောက်ဖို့အတွက်ကအခုတက်တီဒီ virus ကိုမွေးလို့မရသေးဘူးပေါ့နော်သူတို့အနေနဲ့မွေးလို့ရမှတာလင်းသူ့ရဲ့ DNA sequence ကိုရတော့ခါကြမှာကျွန်တော် commercial test kit ဆိုတဲ့ဒီချက်ချင်းလုံးလို့ရတယ်ပေါ့เนาะတချို့ test kit တွေဆိုရင် within 3 hours အတွင်းမှာကျွန်တော်တို့ရပါတယ် US မှာရှိတဲ့ဆေးရုံတော်တော်များများမှာလည်းမသုံးနိုင်သေးပါဘူးကျွန်တော်တို့ခေါ်တဲ့ PCR testing ပေါ့เนาะဘာလို့လဲဆိုတော့ဈေးရကြီးတဲ့အတွက်ကြောင့်ပါအ
ဲ့တော့မြန်မာနိုင်ငံမှာအဲ့လိုမျိုး virus နဲ့ပတ်သက်ပြီးတော့အထူးတက်ခွဲခန်းမျိုးလည်းမရှိနိုင်သေးတော့အခုဒီတန်တရားဖြစ်တဲ့လူနာတွေတွေ့လို့သူတို့အဲ့လိုစစ်ဆေးချက်တွေကိုထိုင်းလို့ဘာလို့ပို့ရမလဲဆိုတော့
ဟုတ်ပါတယ
်အချိန်ဘယ်လောက်ကြာမလဲဆရာ
ဒီ test လုပ်တဲ့အခါမှာကျွန်တော်တို့ဒီအများပြည်သူတွေသိဖို့အချက်ကနှစ်ချက်ရှိပါတယ်ကျွန်တော်တို့အခုစစ်နေတာဒီနှစ်မျိုးစစ်ပါတယ်နံပါတ်1ကသူတို့အခုအာကောင်ရဲ့နောက်ဆုံးနေရာကိုဟိုကျွန်တော်တို့တုတ်တန်လေးထည့်ပြီးတော့ကျွန်တော်ဆန်နေနောက်ထပ်တစ်ခုကတက်လိတ်ပေါ့နော်အဲ့ဒီဟာကိုဆန်နေနောက်အခုနောက်ပိုင်းပြန်ပြီးတော့ထပ်ပြီးတော့တတိယတစ်ခုကျွန်တော်တို့ blood ထဲမှာလည်းသူတို့ဆန်နေနိုင်ငံတွေရှိပါတယ်နောက်တစ်ခုက specimen ကိုဘယ်မှာဆန်လဲဆိုတော့ကျွန်တော်စူးထဲမှာစပြီးတော့ဆန်ပါတယ်ဒါကတော့တရုတ်ပြည်မှာလည်းစပြီးတော့ကျွန်တော်ထင်ပါတယ်လွန်ခဲ့တဲ့နှစ်ရက်သုံးရက်အတွင်းမှာစပြီးတော့ report တွေလုတ်လာပါတယ်သူစတူထဲမှာစပြီးတော့တွေ့လာတယ်လို့ပြောတယ် US မှာလည်းစတူထဲမှာစပြီးစစ်ပါတယ်ဒါပေမဲ့ဒီတွေ့တဲ့အခါမှာလူနာမှာ symptom ရှိလို့စစ်တာပါလူနာမှာဝင်သွားလို့စစ်တာပါဝင်မသွားရင်တော့သူတို့ဘူးတတိတို့ဘူးတို့မှမစစ်သေးပါဘူးပေါ့ best specimen ကိုပို့မလဲဆိုတဲ့ပုံမှာမူတည်ပါတယ်ကျွန်တော်ထင်ပါတယ်ယူရီးယားကိုသူတို့ပို့တာဘာကိုပို့တယ်လဲတော့ကျွန်တော်မသိဘူးပေါ့နော်သူတို့ officially မထုတ်ပြန်ဘူး normally ကဒီ PCR test တစ်ခုဒီ3ရက်အတွင်းမှာကြာပါတယ်72 hours ဒီမှာကျွန်တော်တို့ခံမှန်းကြည့်ရ result ကရနိုင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဟိုနည်းပညာကလည်းနောက်ကျနေတဲ့အခါကျတော့ဒီမြန်မာနိုင်ငံမှာဒီ virus ပိုးဘယ်လောက်ထိကူးစက်နေလဲဘယ်သူတွေဘယ်လိုဖြစ်နေလဲဆိုတာလည်းမသိရတဲ့အခါလူတွေကပို့ပြီးတော့စိုးရိမ်နေရတယ်ဒီအချင်းချင်းပေါ့မလိုလားအပ်တဲ့အဖြစ်တွေဖြစ်လာကြတယ်လေအဲ့ဒါမျိုးတွေကိုမဖြစ်ရအောင်အထူးရောက်ဆုံးလူမှုကျန်းမာရေးအနေနဲ့ရောဘယ်လိုကာကွယ်သင့်တယ်ရှင
်ဟုတ်ကဲ့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံဒီကျွန်တော်အာဖရိကနဲ့ကျန်နိုင်လို့ရှိရင်ဒီနိုင်ငံမှာရှိတဲ့ website အရာ Africa တတိုက်လုံးမှာနှစ်ခုပဲရှိပါတယ် National Lab ကြီးတစ်ခုလုံးအဲ့နှစ်ခုမှာပဲ test လုပ်လို့ရတယ်လို့ပြောတယ်။ဒီနေ့ဒီချိန်ဒီ Africa မှာ the case မှာ reported မရှိသေးပါဘူး။ဆိုတော့ Africa နဲ့တရုတ်နဲ့ဆိုတာတော်တော်ကြီးကို assess ရှိနေတာပါ။တရုတ်တွေဒီအများစု Africa ကိုသွားနေကြတာ။ the case မှာမရှိဘူးဆိုတာတကယ်ပဲမရှိလို့လား။ test မလုပ်ဘဲနဲ့မရှိလို့လားပေါ့နော်။ the same principle ကျွန်တော် apply လုပ်တာပါမြန်မာနိုင်ငံမှာ။မြန်မာနဲ့တရုတ်တွေလည်းတော်တော်လေးနယ်စပ်ချင်းရနီးကပ်တယ်။လူတွေကလည်းကူးနိုင်နေဆိုတော့လေဖြစ်နိုင်တာပေါ့နော်ဒါပေမဲ့ကျွန်တော်ပထမတစ်ခေါက်ပြောသလိုပဲကူးဖို့ chance တရုတ်ပြည်ကလာတဲ့လူဒီပမာပြည်ကိုလာလို့လာရပါမယ်နံပါတ်1ချက်ကအဲ့တရုတ်ပြည်မှာနေနေတဲ့လူကပဲပမာပြည်ကိုပြန်လာလို့ရှိရမယ်ဖြစ်ဖြစ်ပေါ့နော်ဒီကနေတစ်ဆင့်ပဲကူးလာနိုင်ပါတယ် health education ကတော့အခုချိန်မှာအရေးကြီးဆုံးပါပဲပြည်သူလူထုကတော့ဒီပမာနိုင်ငံမှာယောဂါဘူးတွေ့ပြီဆိုပြီးတော့ဒီလို social media တွေမှာရေးပါတယ်ဒါမျိုးတွေကမရှိဘူးဆိုတာမရှိဘူးဆိုအစိုးရအနေနဲ့တော်ဝင်ရှိသူတွေအနေနဲ့တရားဝင်ပြောရပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီနေ့ဒီချိန်ဒီကျွန်တော်နားလည်သလောက်ပေါ့နော်။မြန်မာနိုင်ငံမှာ confirm case တစ်ခုဆိုတာမရှိပါဘူး။စံတရားရှိလူနာအနေနဲ့9ယောက်ဆိုတာတော့တွေ့ပါတယ်။ဒီ US ဆိုလို့ရှိရင်လည်းသူတို့နှိမ့်စင်တဲ့ညသတင်းထုတ်ပါတယ်။နောက်တစ်ချက်ကအရေးကြီးတဲ့တစ်ချက်ကလေစိတ်တွေတို့ဒီအထီးထွေးလုတ်တဲ့တို့ဒီတရုတ်ပြည်ကလူတွေနဲ့အထီးထွေးလုတ်တဲ့နေရာပေါ့နော်။ဒီကုလူဆက်ဆံရမယ့်နေရာတွေမှာမေးခွန်းတွေကိုမေးရပါလိမ့်မယ်။ပမာနိုင်ငံမှာသူတို့ကတရုတ်ပြည်ကလေမြန်နိုင်ငံနေပိတ်တာဆိုတခြားနိုင်ငံတွေမှာလည်းဒီလိုပဲလုပ်တယ်။ဒီလိုနည်းနဲ့ပဲကျွန်တော်ထင်ပါတယ် control လုပ်လို့ရမယ်လို့ထင်ပါတယ
်။အခုဒီ corona virus ပိုးကြောင့်ဒီတေဆုံးမှုနှုန်းကအရင် SARS တို့ Ebola လို့တော့မများပေမဲ့ပေါ့နော်။အခုခန့်မှန်းထားတာကတော့200ခန့်နှုန်းကနေ400ခန့်နှုန်
းဟုတ်ပါတယ်။
ကြားထဲမှာပဲရှိနေသေးတယ်ဆိုပေမဲ့အဲ့တော့တေဆုံးမှုနှုန်းကပိုပြီးတော့မြင့်တက်လာနိုင်ဖို့ရှိလား။ဆရာတို့ဘယ်လို
SARS ကဘာလို့တေတယ်လဲဆိုတော့နံပါတ်1ချက်ကကျွန်တော်တို့ထင်ရတဲ့အပိုင်းပေါ့နော် technology ကအရင်အလောက်ကြီးကြီးမမြန်မကောင်းလိုက်ဘူးပေါ့နော်နံပါတ်2တစ်ချက်ကဒီသတင်းကိုအမှောင်ချထားပြီးတော့ case ကိုဒီလောက်ကြီးအထိ early detection မလုပ်နိုင်ခဲ့ဘူးပေါ့နော်ဒါကလူတိုင်းသိပါတယ်တရုတ်ပြည်မှာစလာတာတော့ကျွန်တော်နှုတ်နားလဲတော့ကတော့ဟောင်ကောင်ဒီကောင်လုံးဘက်မှာစပြီးတော့ဖြစ်တယ်ပေါ့နော်ထိုင်ဝမ်အထိကူးသွားတယ်အဲ့မှာဆရာဝန်တော်တော်များများ တို့နဲ့ဒုက္ခရောက်တယ်လူနာတွေနဲ့ဒုက္ခရောက်တယ်ဆိုတော့တိအချက်ကသိရင်သိတိုက်တဲ့ဟာဟို expert opinion တွေမယူဘူးဟို spread မလုပ်ဘူးပေါ့နော်တင်းဆိုတော့ကျွန်တော်တို့သင်တာကတော့ဒီအခုလက်ရှိဖြစ်နေတဲ့ coronavirus ပေါ့နော် novel 2019 2 to 4% mortality rate ရှိတယ်ပေါ့အသေးပြောင်းလုံးရှိပေမဲ့ spread တာဆရာဝင်နေတယ်ဟိုဒီ healthcare worker တွေတဲ့ဟို spread လုပ်တာတရောက်ပဲသုံးရှုံးတယ်လို့အခုလက်ရှိပေါ့နော် data အရရတယ်ဖြစ်တဲ့လူမရှိဘူးဆိုပြီးတော့ almost တရုတ်ပြည်ကလည်း report လုပ်တယ်တခြားနိုင်ငံတွေမှာလည်းမရှိဘူးဆိုတော့ဟိုဘာ implement လုပ်လာလဲဆိုတော့လူတွေဒီ health education ရ personal protection PPE ပေါ့နော်ကောင်းကောင်းလေးသုံးလာနိုင်တယ်ဒီ spread ကိုတတ်နိုင်သလောက် control လုပ်နိုင်တယ်ဆိုတော့ကျွန်တော်ထင်ပါတယ် spread ကို control လုပ်နိုင်ရင် virus ဆိုဒီအများသောအဖြစ်တော့ဒီလောက်ကြီးထိအသေးနှုန်းထပ်ပြီးတော့တက်လာစရာမရှိဘူးလို့ထင်ဘူးနောက်တစ်ခုကလည်း early recognition ဒီအရေးကြီးဆုံးအချက်လို့ထင်ပါတယ်
ဒါကတော့အမေရိကန်ပြည်ထောင်စုကကူးစက်ရောဂါအထူးကဒေါက်တာဇေယသက်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်